Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်နိုဝင်ဘာလ18ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ညနေပိုင်းမှာတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှတ်များစွာဇင်အောင်နဲ့အတူကြီးညာပြီးမှာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစည်းရေးလက်ချက်မှုကိုရွှေ့ဆိုင်းလိုက်တယ်ဆိုပြီးတော့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီကနေ့မှပြောလိုက်ပါတယ်။ပြည်ထောင်နိုင်ငံကဝါယောအင်ဂျီဝဆန္ဒပြလှုပ်ရှားမှုတစ်နှစ်ပြည့်လူလူဆန္ဒပြပွဲတွေကိုပြည်ထောင်နိုင်ငံတော်ကပြုလုပ်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူ150ကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဟောင်ကောင်တပ်စုမှဒီကနေ့ထိတိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ပါတယ်။ဒီလိုထိတိုက်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဗျာ
။အခုညဆက်ပြီးနားဆင်ရမယ့်စီစဉ်တွေထဲမှာညံရီအတုနဲ့လူတွေလိုအလုံးလုံးနိုင်တဲ့စက္ကရာတွေကိုကြစ်ဝစ်ပိုင်အရာပါအဆုံးဖြတ်ပေးနိုင်မယ့်ညံရီမျိုးထီတိုးတက်လာအောင်စဉ်စားဆောင်ရွက်နေကြတဲ့အကြောင်းဤပညာဆိုင်ရာသတင်းတော်တစ်ပုဒ်နားဆင်ရဖို့ရှိပြီးမြန်မာနိုင်ငံတက္ကသိုလ်ပညာရေးအစ်င့်မြင့်လာစေဖို့အတွက်လက်ရှိဆောင်ရွက်နေကြတဲ့အခြေအနေမှာတော့
အရင်တော့ဆိုရင်နိုင်ငံညာသားကိုကျွန်တော်လက်ခံမှုဆိုတာတော်တော်လေးအပေါ်တင်ရအခုချိန်မှာကျွန်တော်လွတ်လွတ်လပ်လပ်လက်ခံလို့ရတယ်ပြောလို့ရတယ်ဆွေးနွေးလို့ရတယ်နောက်ခုကျွန်တော်တို့ဒီ
မြန်မာနိုင်ငံတက္ကသိုလ်ပါမောက်ခချုပ်များရဲ့ကော်မတီဥက္ကဋ္ဌဒေါက်တာဇော်ဝေစုပြောပြပေးတာကိုမြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ပါတယ်ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ရမှာပါရှင်အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြစီအောင်တို့ပြောပြပါမယ်ရှင
်အမေရိကန်ဒေါ်နယ်ဒ်ထရမ့်အပေါ်ရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုကိုကြီးကြပ်နေတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကရှေ့သတင်းမှအတွင်းလွှတ်တော်မှထွက်ဆိုမဲ့အမေရိကန်အစိုးရတာဝန်ရှိသူနှစ်ဦးရဲ့ထွက်ဆိုချက်မူကြမ်းတွေကိုမနေ့စနေနေ့ကထုတ်ပြန်လိုက်ပါတယ်စနေနေ့ကထုတ်ပြန်လိုက်တဲ့ထွက်ဆိုချက်တွေဟာအရင်အမျိုးသားလူမျိုးရေးအရာရှိဟောင်းတင်မော်ရစ်စန်နဲ့ဒုသမရမိုက်ပန့်စ်ရဲ့အရာရှိတူဖြစ်တဲ့ဂျန်နီဖာဝီလျံစ်တို့ရဲ့ထွက်ဆိုချက်တွေကိုထုတ်ပြန်လိုက်တာပါသူတို့နှစ်ဦးကိုလာမယ့်အင်္ဂါနေ့ချရင်အောက်လွတ်တော်ထောက်လိုင်းရေးကော်မတီမှဆစ်ဆီးမင်းမြတ်ဖို့လည်းစီစဉ်ထားပါတယ်။ဒါပြင်အောက်လွတ်တော်စုံစမ်းဆစ်ဆီးသူတွေဟာစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ဌာနမှကာလတော်ကြာတာဝန်ထမ်းဆောင်နေသူမတ်ဆန်နီနဲ့လည်းလွှတ်တော်မှမနေ့ကတကပိတ်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့နေ့တုန်းကယူကရိန်းကိုအမေရိကန်ကပေးရမယ့်စီးရေးကူညီအမေရိကန်ဒေါ်လာတန်း400လောက်ကိုသမ္မတ်ထရမ့်ကဆိုင်းငံ့ထားပြီးသူနိုင်ငံရေးပြိုင်ဘက်ဖြစ်တဲ့ဒုသမဟောင်းဂျိုးဘိုင်ဒန်နဲ့သူသားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်ယူကရိန်းကစုံစမ်းပေးဖို့အပေးယူလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုဟာမှာသမရမတ်ဆန်ဒီဟာတံမိုးရှိတဲ့အချက်လက်တွေကိုပေးနိုင်သူဖြစ်ပါတယ်အမေရိကန်ကယူကရိန်းကိုပေးရမယ့်အကူအညီကိုမပေးဖို့ဆိုင်းငံ့ခဲ့တဲ့စာရွက်စာတမ်းတွေကအနည်းဆုံးတစ်ခုမှာတော့မတ်ဆန်ဒီရဲ့လက်မှတ်ပါနေတာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံကအင်ဂျီအဝါရံဝန်ဆန္ဒပြလှုပ်ရှားမှုတစ်နှစ်ပြည့်လူမှုစုဝေးမှုတွေကိုပြင်သစ်နိုင်ငံတဝမ်းမှာပြုလုပ်ခဲ့ပြီးတော့ဆန္ဒပြရတဲ့သူ150ကိုပြင်သစ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ပဲရစ်မြို့မှာဆန္ဒပြရတဲ့သူ183ယောက်ကိုဖမ်းဆီးခဲ့တာကြောင့်ပြင်သစ်အာဏာပိုင်တွေကပြောပါတယ်။ပဲရစ်မြို့အရှေ့တောင်ပိုင်းမှာမနေ့ကစနေနေ့ကဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အဓိကယုံအဆင့်ထိပါဖြစ်လာခဲ့တယ်လို့ပြင်သစ်ပြည်ရေးဝန်ကြီးခရစ်စတိုဖ်ကာစတနာက Europe One Radio ကိုဒီကနေ့မှပြောကြားလိုက်ပါတယ်။ဒီဆန္ဒပြသူတွေဟာလုံခြုံရေးကွေကိုအကြမ်းဖက်တိုက်ခိုက်ဖို့လာကြတဲ့လူမိုက်လူရန်ကားတွေဖြစ်ပြီးအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကိုလည်းသူတို့အလုပ်တွေမလုပ်နိုင်အောင်တားဆီးခဲ့တယ်လို့ပြောလိုက်ပါတယ်။ဆန္ဒပြတဲ့သူတွေဟာ Paris မြို့မှာကားတွေကိုအများအပြားကိုမိရှို့ဖျက်ဆီးခဲ့ရခဲ့ပြီးတော့နောက်ရဲတွေကိုလည်းဂဲတွေပလင်းတွေနဲ့ပစ်ပေါက်ခဲ့ပါတယ်ရဲတွေကတော့ဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေမိသက်ပိုက်တွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ပြင်သစ်နိုင်ငံမှာဓာတ်ဆီခွန်တွေတိုးကောက်တာကနေဒါကိုကန့်ကွက်တဲ့အနေနဲ့အခုလိုအဝါရောင်အင်ဂျီဝတ်တဲ့ဆန္ဒပြတာတွေဖြစ်လာခဲ့ပြီးနောက်ပိုင်းမှာတော့ရာသီဥတုပြောင်းလဲမှုတွေအလုံသမားလူဒဏ်စားတွေကိုအကူအညီပေးဖို့ကိစ္စရပ်တွေကိုပါတောင်းဆိုလာတာဖြစ်ပါတယ
်အီရန်ဆိုရကဓာတ်ဆီဈေးတွေတိုးဖို့ဆုံးဖြတ်လိုက်တဲ့ပုံမှာအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအာလီခါမေနီကဒီနေ့မှထောက်ခံလိုက်ပါတယ်ဒါအပြင်အခုလိုလောင်းစားဈေးနှုန်းကြီးမြင့်မှုကြောင့်မချေနှက်လို့အီရန်နိုင်ငံတော်ဆန္ဒပြပြီးအများပြည်သူအပြစ်စီတွေကိုမိရှို့ဖျက်ဆီးနေကြတဲ့သူတွေကိုလည်း ဒီကသမျှဆိုပြီးတော့ခေါ်လိုက်ပါတယ်။အီရန်ဆိုရကတက်စီစီတွေကိုတောက်ကြနေကစပြီးတော့90ရာခိုင်နှုန်းတိုးလိုက်တာကြောင့်နိုင်ငံတော်ဝန်မြို့နာသားချင်းကြော်မှာဆန္ဒပြတာတွေဖြစ်ပေါ်ခဲ့ပြီးတော့အဲဒီဆန္ဒပြတာတွေကိုထိန်းချုပ်နိုင်ဖို့အတွက်အီရန်ဆိုရကနိုင်ငံတော်ဝန်အင်တာနက်တွေကိုဖျက်တောက်ပစ်ခဲ့ချိန်မှာပဲအီရန်ဘာသာရေးကောင်ဆောင်ကြီးကအခုလိုပြောလိုက်တာပါ။လက်ရှိသေးတွေတက်သွား ့ဆိုပါတယ်ဆန္ဒပြပွဲအတွင်းတယောက်တည်းဆုံးခဲ့တယ်လို့အီရန်အာဏာပိုင်တွေဘက်ကတော့မနေ့ကပြောကြားခဲ့ပေမဲ့တချို့ဗီဒီယိုမှာတော့လူတွေအကြီးအကျယ်တန်ရာရတာတွေကိုလည်းပြထားပါတယ်။အီရန်ဆိုရကနိုင်ငံတော်ဝန်မှာဆန္ဒပြနေတာတွေနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်အရေးယူသွားမယ်လို့မနေ့စနေနေ့ကလည်းသတိပေးထားပြီးတော့အတိုင်းပြည်တွင်းမှာမတည်မြင်ဖြစ်အောင်အပြတ်မောက်လုပ်ငန်းတွေကိုလုပ်နေကြတဲ့သူတွေကိုလည်းအင်အားသုံးနေနေပြီးတော့တရားဥပဒေအရအရေးယူသွားမယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
အီရန်နိုင်ငံမြို့တော်ဘက်ဒတ်နဲ့နိုင်ငံတောင်ပိုင်းကမြို့တွေမှာဒီကနေ့တနင်္ဂနွေနေ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။အီရန်မှာတရင်ပတ်နဲ့ချီနေပြီးဖြစ်တဲ့ဆန္ဒပြပွဲတွေကိုထောက်ခံတာကိုပြသလိုတဲ့အပြင်အစိုးရအဖွဲ့ကိုအလုံးစုံစစ်ဆေးပြုပြင်ဖို့တောင်းဆိုခဲ့ကြတာပါ။လူညူရေးတပ်ဖွဲ့တွေကလူစုခွဲဖို့ကြိုးစားတဲ့ကြားမှာပဲထောင်နဲ့ချီတဲ့လူအုပ်ကြီးကလမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ပါတယ်။နိုင်ငံတောင်ပိုင်းကခတ်နာဂျက်ဒီဝါရီယာနဲ့နာစီဗီယာမြို့တွေမှာကျောင်းတွေနဲ့အစိုးရရုံးတွေကိုပိတ်ထားရပါတယ်။ရင်နံကျွေးဝတဲ့စိတ်ကမ်းမျိုးဖြစ်တဲ့ဘာစရာမှာဆန္ဒပြသူတွေဟာကားတာယာတွေကိုမီးရှို့လမ်းတွေကိုပိတ်ဆို့ခဲ့တယ်လို့နိုင်ငံအလယ်ပိုင်းဟီလာမြို့မှာတော့ကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေဒေသဆိုင်ရာဌာနချုပ်ရှေ့မှာစုဝေးခဲ့ပါတယ်။အစိုးရအဖွဲ့တာဝန်ကနှုတ်ထွက်ပြီးတဲ့အထိဆက်ပြီးတော့ဆန္ဒပြသွားမယ်လို့ဆန္ဒပြဥပဒေပညာရှင်တဦးကပြောပါတယ်။ဆန္ဒပြပွဲတွေရဲ့အဓိကနေရာဖြစ်တဲ့မြို့တော်ဘက်ဒတ်ထာရီယာရင်ပြင်မှာယနေ့ချီတဲ့ကျောင်းသားတွေကျောင်းမတက်ဖ ೇನೆ စုဝေးခဲ့ပါတယ်။အီရတ်မှာအလုပ်ကိုင်ရှားပါမှုနဲ့မပြည့်စုံတဲ့အများပြည်သူဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့မချေမနှံဖြစ်လာကြတဲ့အတွက်ပြီးခဲ့တဲ့အောက်တိုဘာကစပြီးတော့ဆန္ဒပြပွဲတွေဖြစ်လာတာပါဆန္ဒပြသူတွေကလည်းရှိအာဏာယူထားသူတွေနှုတ်ထွက်ပြီးဖို့နဲ့အချင်းပြချာဆောင်မှုတိုက်ဖျက်ရေးအတွက်အစိုးရပြည်ပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုထားပါတယ်ဘက်ဒတ်နဲ့အီရတ်တောင်ပိုင်းမှာဆန္ဒပြပွဲတွေစဖြစ်ခဲ့ကဆိုရင်လူပေါင်း300ကျော်တည်ဆုံရပြီလဲဖြစ်ပါတယ်
New American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15453ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံဖူးတွဲစီလေးချင်းမှုတွေကိုရွှေ့ဆိုင်းလိုက်တယ်ဆိုပြီးအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီနေ့မှပြောကြားလိုက်ပါတယ်။အခုလိုလှုပ်တာဟာမြောက်ကိုရီးယားနိုင်ငံပေါ်မှာချစ်ချီယဉ်နီမှုကိုပြသတဲ့အနေနဲ့လှုပ်ဆောင်လိုက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောလိုက်ပါတယ်။ဒီလိုလှုပ်တာဟာကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ခင်းမဲ့ပြီးတော့နိုင်ငံရေးသဘောတူညီချက်ရအောင်ကူညီဆောင်ရွက်ပြီးနိုင်ငံရေးကိုပေါ်ဆောင်နိုင်ဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကစိတ်ဆီနာကောင်းတဲ့လှုပ်ဆောင်လိုက်တာဆိုတော့ကိုပြသနေတယ်လို့လည်းသူကပြောပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့အာရှတိုက်နိုင်ငံများကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲညီညာချက်ကိုအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကအခုလိုညီညာပြီးတိတ်မကြခင်မှာပဲဂျပန်ကာကွယ်ရေးဝန်ကြီးတာရိုကိုနိုဘက်ကလည်းတံပြန်ညီညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်မြောက်ကိုရီးယားနဲ့ပတ်သက်ပြီးဘယ်သူမှအပြည့်အစုံဆောင်ပြီးမြင်လို့မရနိုင်ကြောင်းမြောက်ကိုရီးယားနိုင်ငံဟာပယ်ထိန်ဒုံးကြီးအစ်စ်တွေရင်ကုန်တင်မော့ကနေပြစ်လွတ်နိုင်တဲ့ပယ်ထိန်ဒုံးတွေပါဝင်အခုနှစ်အတွင်းမှာဒုံးကြီးအစင်း20ထပ်မင်းတွေကိုထပ်တလဲလဲပြစ်လွတ်ခဲ့တယ်ဆိုပြီးတော့ပြောကြားပါတယ်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီလေးကျင်းမှုဟာရန်စပြီးအနေများတဲ့လှုပ်ရဖြစ်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတူဖြစ်တဲ့ကွမ်ဂျုံဂွန်းကအစောပိုင်းမှာပြောကြားထားတာပါဘန်ကောက်မြို့မှာချင်းပါခဲ့တဲ့အာရှတိုက်နိုင်ငံများကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာတောင်တုပ်ပင်လယ်အရေးကိစ္စမြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်ဒီအစည်းအဝေးကိုတော့မြန်မာနိုင်ငံကကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းလည်းတက်ရောက်ခဲ့ပါတယ်အာဆီယံကာကွယ်ရေးဝန်ကြီးတွေဟာအမေရိကန်တရုတ်နဲ့ဂျပန်တို့ကကာကွယ်ရေးဝန်ကြီးတွေနဲ့လည်းစည်းဝေးခဲ့ကြတာဖြစ်ပါတယ်နိုင်ငံတကာမှာတော့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဖိအားတွေမြန်မာပေါ်တိုးလာပြီးမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးခင်ဗျာ
ထိုင်ဝမ်မှာရွေးကောက်ပွဲစီယုံပင်းဆင်မှုတွေလုပ်နေတဲ့အချိန်တရုတ်ကပြည်တွင်းမှာပထမဆုံးတည်ဆောက်ထားတဲ့လေရင်တင်သင်္ဘောပါဝင်တဲ့စစ်ရေရင်အုပ်စုဟာအငင်းပွားနေတဲ့ထိုင်ဝမ်ရေလဲကြားကနေဖြတ်တန်းခုန်မောင်းခဲ့ပါတယ်ဒီလို့ရက်ကိုချင်းချောက်တဲ့လို့ရက်အဖြစ်ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဖူးကပြောဆိုခဲ့ပါတယ် တရုတ်စီးရင်အုပ်စုကထိုင်ဝမ်ရေလဲကြတောင်ဘက်ကိုဥတီခုံမောင်းတာဖြစ်ပြီးအမေရိကန်နဲ့ဂျပန်စစ်သည်မော်တွေကနောက်ကနေလိုက်ပါခုံမောင်းခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါပဲ။ဘာဖြစ်တယ်လဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြခြင်းတော့မရှိပါဘူး။တရုတ်ကာကွယ်ရေးဝန်ကြီးကတော့ဒီကိစ္စအပေါ်မှာမှတ်ချက်ပေးဖို့ညှင်းဆန်ထားပါတယ်။အမည်မသတ်မှတ်ရသေးတဲ့တရုတ်ရဲ့လေရင်တင်တင်မော့ကိုပြီးခဲ့တဲ့နှစ်ကစပြီးတော့ရေးချခဲ့ပြီးမြန်မာ2020အထိစတင်အသုံးပြုနိုင်အောင်မှမဟုတ်ဘူးလို့တရုတ်စီရင်ကျွမ်းကျင်သူတွေကပြောတာပါတရုတ်စီရင်အုပ်စုနဲ့ဂျပန်တင်မော့ရဲ့အနီးအနားကဖြတ်တန်းသွားတဲ့အကြောင်းဘာသတင်းအချက်အလက်မှမရခဲ့ဘူးလို့ဂျပန်ကာကွယ်ရေးတပ်ဖွဲ့ပြောခွင့်ရကပြောပါတယ်ဘန်ကောက်မြို့ကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကတော့ဂျပန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတွေနဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲအတွင်းမှာတရုတ်ရဲ့လုပ်ရက်တွေအပေါ်မှာပြည်တင်ဝေဖန်ခဲ့ပါတယ်
ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေဟောင်ကောင်တပ်ကတော်မှဒီကနေ့ထိတ်တိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ပါတယ်ဆန္ဒပြတဲ့သူတွေကအများကြီးတက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ရဲတွေကိုပစ်ခဲ့ပြီးတော့ဟောင်ကောင်ပေါ်လီတက်နစ်တပ်ကတော်မှာဆန္ဒပြတဲ့သူတွေဘက်ကပစ်လိုက်တဲ့များသဖြင့်ဟာဟောင်ကောင်ရဲရာစီတယောက်ရဲ့ခြေထောက်ကိုထိမှန်ခဲ့ပါတယ်ရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရဲ့ခြေထောက်ကိုထိမှန်ခဲ့တာဖြစ်ပြီးတော့သူ့ကိုစီးရင်ခေါ်သားဒီမှာတော့သတိရှိနေတယ်လို့ရဲတပ်ဘက်ကကြေညာချက်ထုတ်ထားပါတယ်ဟောင်ကောင်ဆန္ဒပြတဲ့သူတွေဟာအဲ့တက္ကသိုလ်မှာအခြေစိုက်ပြီးတော့ဆန္ဒပြပွဲတွေကိုလှုပ်ရှားနေကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူတွေကတက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ရဲတွေကိုပစ်ခဲ့ပြီးတော့ရဲတွေဘက်ကဒါကိုမျက်ရည်ကိုဘုံတွေတုံးပြီးတံပြန်နေနေကြတယ်လို့လဲရိုက်တာသတင်းကဖော်ပြပါတယ်စနေနေ့ကတော့တရုတ်စစ်သားတွေကတီရှပ်တွေဘောင်းမီတိုတွေဝတ်ပြီးတော့တပြက်စီးတွေနဲ့ရေဘုံတွေကင်ပြီးဒါတွေဘက်ကအပြက်စီးပိုင်းစားတွေကိုရှင်းဖို့အတွက်ဟောင်ကောင်ဒေသခံတွေကိုအကူအညီပေးဖို့လုပ်ခဲ့တာကြောင့်ဟောင်ကောင်တိုက်ခံလွတ်တော်အမတ်တွေအကြီးအကျယ်ဒေါသထွက်ခဲ့ပါတယ်ဟောင်ကောင်စိုးရကတောင်းဆိုရင်တရုတ်စစ်တပ်အနေနဲ့တရားဥပဒေစိုးမိုးရေးဘေးကင်းလုံခြုံမှုရှိဖို့အတွက်ကူညီကိုခွင့်ပြုထားတာဖြစ်ပေမဲ့ဟောင်ကောင်စိုးရကတော့သူတို့အနေနဲ့အဲ့လိုတောင်းဆိုတာမရှိဘူးဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
တီရီလင်ကာနိုင်ငံသမရရေကောက်ပွဲမှာဂိုတာဘာယာရာဂျပတ်စ်ကအနိုင်ရသွားပါတယ်။တီရီလင်ကာသမရရေကောက်ပွဲကိုမနေ့ကကျင်းပတာမှာလွန်ခဲ့တဲ့10နှစ်ကတမီးကြားတပုံတွေကိုနှိမ်နင်းတဲ့နေရာမှာဥဆောင်ခဲ့တဲ့အသက်80အရွယ်ကာကွယ်ရေးဝန်ကြီးဟောင်းဂိုတာဘာယာရာဂျပတ်စ်ကိုတီရီလင်ကာပြည်သူတွေကသမရအဖြစ်ရွေးချယ်လိုက်တာဖြစ်ပါတယ်ရှင
်တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်မြသစင်အောင်တို့ပြောပြပေးသွားတာပါရှင်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးသိပ္ပံနဲ့နည်းပညာဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရမှာပါ။Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်အတူဟာအရင်တုန်းကလူတွေကပဲလုပ်နိုင်တာတွေကိုစက်တွေကလုပ်လာနိုင်တဲ့ဤပညာဖြစ်ကြဲကြဲပြတ်ပြတ်သတ်မှတ်ထားကြပါတယ်။ဤပညာအဆင့်ပိုးပြီးတော့မြင့်လာနေတဲ့နှစ်တစ်ချိန်နဲ့စက်ကရိယာတွေကိုတာမန်ဆုံးဖြတ်ချက်တွေချယုံဒီမဟုတ်တော့ဘဲနဲ့ကျင့်ဝတ်နဲ့ညီတဲ့ဆုံးဖြတ်ချက်တွေချမှတ်လာရေးသိကြစေဖို့ဆိုတဲ့အပေါ်မှာဆွေးနွေးမှုတွေလည်းကြီးထွားလာပါတယ်။ Chitra Chip ရဲ့သတင်းဆောင်ပါကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်
။ကားမောင်းတာစစ်ကူရာကအစအင်တာနက်ပေါ်မှာလူတွေကြည့်တာတွေကိုစူးစီးပေးတာအဆုံး AI ဉာဏ်ရည်ဒုကလူတွေအတွက်ဆုံးဖြတ်ဆောင်ရွက်ပေးတာတွေတိုးမြလာနေပြီလို့ Stanford Tech တို့မှကျင့်ပတဲ့ဉာဏ်ရည်ဒုကျင့်ဝတ်ဆိုင်ရာညီလာခံမှကျွမ်းကျင်သူတွေကပြောပါတယ်ဉာဏ်ရည်ဒု AI ကပိုပြီးထက်မြက်လာနေတာနဲ့အတူပဲဉာဏ်ရည်ဒုကိုဖန်တီးပေးတဲ့ programmer တွေအနေနဲ့လည်းလူသားစံနှုန်းတွေကိုကာကွယ်ပေးနိုင်ဖို့AI ဉာဏ်ရည်ဒုအစီအစဉ်တွေကိုအသေးချာတင် जा ပေးဖို့လိုတယ်လို့လည်းထောက်ပြချပါတယ်ဒီလိုလုပ်ဖို့အကောင်းဆုံးနည်းလမ်းကတော့ကုလသမဂ္ဂရဲ့လူခွင့်ရဆိုင်ရာကြီးညာစတန်းကိုဉာဏ်ရည်ဒုမှာပေါက်ဆက်ပေးဖို့လို့လည်းပြောကြပါတယ်ကုလသမဂ္ဂလူခွင့်ရကောင်စီဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းEli Dohahoga akhu lo pyo ba de
We have a framework of
Tomorrow ma athasia mu paw tiye shi ni ba de a da ga lo lat shi naingan daga lu khwin yi mu paw be phit ba de
1948 khu ni lu khwin yi jinya zaran ma akhwin yi ne lut lat mu apa win a che khan ya me a chet de ko pyu su tha de lo jun pyu mu ne nait set nyin ban mu de ko le shauk cha tha da baကုလသမဂ္ဂလူခွင့်ရေးကောင်စီဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းအီလင်းဒိုဟာဟိုးကအခုလိုပြောပါတယ
်။ That speaks to the legal obligation of government.
အစိုးရရဲ့တရားဥပဒေကြောင်းအရလေးစားလိုက်နာရမယ့်တာဝန်တွေကိုဖော်ပြထားတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကိုကုစားမှုလူခွင့်ရေးကိုလေးစားပြီးအကာအကွယ်ပေးနိုင်ရေးပုဂ္ဂလိကပိုင်းရဲ့တာဝန်ယူမှုတာဝန်ခံမှုတွေပါဝင်ပါတယ်
။ဒီအပေါ်ဆန့်ကျင်သူတွေကတော့ AI ဉာဏ်ရည်ဒုနည်းပညာဟာဆိုရင် သူတို့ကိုစီစဉ်ဖန်တီးတဲ့လူတွေလိုပဲအကောင့်အဆိုးရှိမယ်လို့ပြောကြပါတယ် AI ဉာဏ်ရည်ထုစီစဉ်ဖန်တီးမှုအပေါ်ပိုပြီးစီကံတင်းချက်လိုက်ရင်တီထွင်ဖန်တီးမှုကိုထိန်းချုပ်လိုက်တယ်လို့ပဲဖြစ်မယ်လို့လည်းပြောပါတယ်ဒီအပေါ်သဘောမတူသူတွေလည်းရှိပါတယ်ဥရောပပါလီမန်အမဟောင်းမာရီဂျီစကေးကအခုလို့ပြောပါတယ
် arguing thatimplies that innovation is more important.
အခုလိုအငင်းပွားနေတာဟာဆိုရင်တီထွင်ဖန်တီးမှုကဒီမိုကရေစီရေးဒါမှမဟုတ်လေတရားဥပဒေစိုးမိုးရေးလူမှုဘဝအခြေခံစံနှုန်းတွေထက်အရေးကြီးတယ်ဆိုတဲ့သဘောမျိုးတက်ရောက်နေပါတယ
် Google, Facebook, Baidu နဲ့ Tencent လိုကုမ္ပဏီကြီးတွေကြောင့် AI ဉာဏ်ရည်ထုနည်းပညာကအလျင်မြန်ဖွံ့ဖြိုးလာနေတာနဲ့အတူပဲပေါ်ပေါက်လာတဲ့အတုအယောင်သတင်းတွေပုဂ္ဂိုလ်ရေလွတ်လပ်မှုချိုးဖောက်ခံရတာတွေဗက်လိုက်တဲ့ဉာဏ်ရည်ထုဆုံးဖြတ်ချက်တွေနောက်အလိုလျောက်စနစ်သုံးလက်နက်တွေအန်ဒီယတွေလိုမျိုးကိုထိန်းချုပ်နိုင်ဖို့ကတော့အများကြီးလိုအပ်နေပါသေးတယ်။ AI ဉာဏ်ရည်ထုအပေါ်ကျင့်ဝတ်နဲ့အညီပြုမှုဆောင်ရွက်ရေးအတွက်ကမ္ဘာလုံးဆိုင်ရာမူပေါင်းပြည့်လိုအပ်တယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်။ Google အမှုဆောင်အရာရှိချုပ်ဟောင်း Eric Schmidt တို့လိုဒီကဏ္ဍရဲ့ခေါင်းဆောင်တွေကတော့ဆွေးနွေးမှုတွေတိထက်ပိုပြီးလိုအပ်တယ်လို့ပြောပါတယ
် We're here fundamentally because we want to have an open debate
ကျွန်တော်တို့ဒီကိုလာတဲ့အကြောင်းရင်းကပုံမှန်လင်းလင်းဆွေးနွေးခြင်းလိုပါကျွန်တော်တို့တည်ဆောက်တဲ့စနစ်တရဟာလူသားစံနှုန်းအပေါ်မှာကျွန်တော်တို့ရဲ့စံနှုန်းအပေါ်မှာအတိအကျအခြေပြုပြီးတည်ဆောက်စေခြင်းပါတယ
်ဒါပေမဲ့လူသားရဲ့စံနှုန်းကိုဘယ်သူကဆုံးဖြတ်မှာလဲဆိုတာကမေးစရာပါကျွမ်းကျင်သူတွေကတော့ဘေးကင်းလုံခြုံတဲ့အနာဂတ်အသေးအချာဖြစ်စေရေးအတွက်ဉာဏ်ရည်ထု AI မှာကုလသမဂ္ဂရဲ့လူခွေရေးစံနှုန်းတွေကိုပေါင်းစပ်ပြီးနေ့စဉ်လုပ်ငန်းဆောင်တာတွေကိုဆောင်ရွက်စေဖို့အသေးအချာလုပ်ရမယ်လို့ပြောဆိုကြပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြသွားတာပါရှင်။အခုကတော့မြမအရေးစွန်းတွေကအစီအစဉ်ထုတ်လွှင့်ခြင်းရောက်လာပါပြီ။မြန်မာနိုင်ငံမှာတက္ကသိုလ်တွေကိုအစိုးရကမထိန်းချုပ်ဘဲကိုယ်ပိုင်စီမံခန့်ခွဲခွင့်ပညာရေးလွတ်လပ်ခွင့်ပေးဖို့ဆောင်ရွက်နေတယ်လို့မြန်မာနိုင်ငံတက္ကသိုလ်ပါမောက္ခချုပ်များကော်မတီဥက္ကဋ္ဌဒေါက်တာဇော်ဝေစိုးကပြောပါတယ်။ကျောင်းရံဖုံငွေရှာတာကအစင်းမြင့်ပညာရေးဌာနတွေမှာသုတေသနလုပ်ငန်းတွေအတွက်ဦးစားပေးဆောင်ရွက်ရေးအစိုးထက်သွင်းဆောင်ရွက်နေတဲ့ဒီလုပ်ငန်းစဉ်ဘယ်လောက်အထိခရီးရောက်နေပါပြီလဲ။အောင်မြင်ဖို့အလားလာဘလောက်ရှိနေပြီလဲဆိုတာဒေါက်တာဇော်ဝေစိုးကိုဝါရှင်တန်မြို့တော်က VOA Studio မှာဦးကျော်စံတာကဖိတ်ခေါ်ဆွေးနွေးမေးမြန်းထားပါတယ်ရှင
်။ဒါမြန်မာနိုင်ငံမှာရှိတဲ့ပမခကျုံများကော်မတီကဘာယူရခြင်းနဲ့ဖွဲ့စည်းရဆိုတာအရင်ဆင်းရပါလားခင်ဗျာ
။ဟိုပမခကျုံများကော်မတီဆိုတာတကယ်တော့ဟိုကျွန်တော်မျိုးသက်ပညာရေးဥပဒေထဲမှာပါတဲ့ဒီအပိုက်တစ်ခုအရာဒါဖွဲ့စည်းထားတယ်လို့ပြောရင်ရပါတယ်ကျွန်တော်တို့ပညာရေးဥပဒေအစ်စ်အရာကအမျိုးသားပညာရေးမူဝါဒအစင့်မြင့်ပညာတိုးတက်ဖို့အတွက်ပေါင်းစပ်ညှိနှိုင်းတဲ့ကော်မတီတစ်ခုပေါ့ဆိုတော့အဲ့ဒီပမောက္ခချုပ်ပေါင်း164ခုရှိတာပေါ့ကျွန်တော်တက္ကသိုလ်164ခုပါပဲဖွဲ့တာ
ပညာရှင်တွေပေါ့တက္ကသိုလ်ပမောက္ခချုပ်တွေဆိုတော့အဲ့ဒီပုဂ္ဂိုလ်တွေရဲ့ဆုံးဖြတ်ခွင့်ဘယ်လောက်ထိလွတ်လွတ်လပ်လပ်ဆုံးဖြတ်လွတ်ပိုင်ခွင့်ရှိတယ်လဲဆိုတာသိချင်ပါတယ
်သူကတော့ဒါကကျွန်တော်တို့ကဟိုတကယ်တော့ဟိုဥပဒေအရာကတော့သူကလွတ်လပ်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဖွဲ့ထားပါဘောနော်ဒါပေမဲ့အခုလောလောဆယ်ကျွန်တော်တို့ရဲ့အနေအထားကိုကြည့်ရင်တော့ကျွန်တော်တို့ပမုခချုပ်တွေအကုန်လုံးဟာအစိုးရဝန်ထမ်းတွေဖြစ်တယ်နိုင်ငံတော်သမတအနေပြီးတော့သူခန့်ထားတဲ့လူတွေဖြစ်တော့လုံးဝအလွတ်လုပ်လို့တော့မရဘူးပေါ့နိုင်ငံဝန်ထမ်းတွေရဲ့ဦးတွေနဲ့အညီတော့အဲသွားမှာပေါ့နော်ဒါပေမဲ့ဒါကိုလည်းကျွန်တော်တို့ပြီးခဲ့တဲ့ကောင်ကလည်းဟိုကျောင်းသားသမဂ္ဂတွေကဒီကိစ္စကိုမေးပါတယ်ဒါကြလို့ဘလောက်လွတ်လပ်လဲဆိုတကယ်တော့အခုချိန်မှာကျွန်တော်တို့ကလွတ်လပ်စွာတွေးခေါ်ပြီးလွတ်လပ်စွာဆွေးနွေးပြီးကျွန်တော်တို့လွတ်လပ်စွာဟိုလုပ်ငန်းတွေကိုဆောင်ရွက်နေတာ။ဒါမှမဟုတ်လေ provided ပေါ့နော်ကျွန်တော်တို့ဒီအမျိုးသားပညာရေးဥပဒေရဲ့ဘောင်ထဲမှာပဲကျွန်တော်တို့လုပ်လို့ရတာပေါ့။ဒါကတော့ဥပဒေရရှိပြီးသား။နောက်တစ်ခုကတော့ခုနကနိုင်ငံဝန်ထမ်းဥပဒေကိုလည်းကျွန်တော်တို့လိုက်နာတာ
။ဥပမာအပြင်ဆိုကြပါစို့ဒီတက္ကသိုလ်တွေကနောက်ခေါ်လဲ autonomy
ဟာ
ကိုဟာကိုစီမံခံခွဲကွင်းပေးမယ်ဆိုတဲ့သတင်းလည်းကြားပါတယ်တော်တော်အရေးကြီးတဲ့ကိစ္စလို့ထင်ပါတယ
်ဟုတ်ပါတယ
်အဲ့ဒီဟာပေးလိုက်ရင်ပညာရေးလွတ်လပ်ခွင့်ကပူပြီးပါလာမယ်ဆိုတဲ့အယူဆအမျိုးမျိုးရှိပါတယ
်
ဒီကိစ္စနဲ့ပတ်သက်တော့ဆရာတို့ကော်မတီကဘယ်လောက်လှုပ်လှုပ်ဆောင်နိုင်ပါလဲ
အဲဒါကျွန်တော်တို့ဒီပေါမောက်ခွတ်တုံများကော်မတီရဲ့အဓိကလုပ်ငန်းတစ်ခုလို့ပြောရင်မှန်ပါတယ
်
ဒါကြောင့်လည်းကျွန်တော်တို့ကဒါကိုကျွန်တော်ဦးစားပေးပြီးတွားနေတယ်ဒါပေမဲ့ဒါကျွန်တော်နည်းနည်းပြောရရင်တော့ကျွန်တော်တို့ကအမြဲတမ်းအရင်တော့ top down နဲ့လာခဲ့တာ ကျွန်တော်တို့တက်ကတူတွေအကုန်လုံးကပပဂဗာမန့်လည်းဖြစ်တော့ကျွန်တော်တို့ဒီဟာကိုစီနီယာကျွန်တော်လူကြီးတွေကိုယ်တိုင်ကျွန်တော်တို့ကိုယ်တိုင်ဒီစနစ်ကိုထားလဲဖို့လူတွေတွေအော်တိုနော်မီကိုအော်တိုနော်မီယူဖို့ဆိုတာအကောင့်တေဘယ်လတီတို့ရက်စပွန်ဆီဘယ်လတီတို့ကိုကျွန်တော်တို့အသေးချာလုပ်မထားဘဲနဲ့ဒီဟာအော်တိုနော်ဒါပေမဲ့အခုအော်တိုနော်မီကိုကျွန်တော်ခြေလှမ်း တခုအနေနဲ့ဖေ့စ်1အနေနဲ့ရန်ကုန်နဲ့မန္တလေးနဲ့ကျွန်တော်အော်တိုနော်မီနဲ့သွားဖို့ရဲရန်ကုန်နဲ့တက္ကသိုလ်ရှိခုမန္တလေးနဲ့တက္ကသိုလ်ရှိခုသွားဖို့ရဲအပြင်တန်ကျန်တဲ့တက္ကသိုလ်တွေမှာလည်းပဲသွားနိုင်တဲ့လောက်သွားလို့ရအောင်ကျွန်တော်တို့အခုစီစဉ်နေတယ်ဘယ်လောက်ထင်သတ်မှတ်ထားပါလဲဘယ်အချိန်တိုင်း
ဒါတော့အခုဖေ့စ်1အနေနဲ့2019 2020ပေါ့နော်ဒါပေမဲ့ကျွန်တော်တို့အခုချိန်မှာချက်တာတွေကျွန်တော်တို့ရေးနေတယ်အဲ့ချက်တာတွေကလည်းပဲအခုတော်တော်များများပြီးသွားပြီဒါပေမဲ့အဲ့အရာတွေကိုကျွန်တော်တို့အနေနဲ့
ကုန်ပြီပါရနေပြီနောက်အခုအရင်တုန်းကဆိုရင်နိုင်ငံသားကိုကျွန်တော်တို့လက်ခံဖို့ဆိုတာတော်တော်လေးအပေါ်တင်ခုချိန်မှာကျွန်တော်လွတ်လွတ်လပ်လပ်လက်ခံလို့ရတယ်ပြောလို့ရတယ်ဆွေးနွေးလို့ရတယ်နောက်အခုကျွန်တော်တို့ဒီလိုပညာရရနဲ့ပတ်သက်ပြီးဖလှယ်တာတွေဆိုရင်ကျွန်တော်ဘယ်ဟာမှကျွန်တော်တို့တားဆီးတာမရှိတော့ဘူးနည်းနေပြီပေါ့နော်
financially ကြတော့မှာတော့ဒီဟာကဟိုကျွန်တော်တို့အခုဒါမြို့သားပညာရေးဥပဒေထဲမှာလဲပါပြီးသားကျွန်တော်တို့ခုနကကိုပိုင်
ရံပုံငွေထူထောင်ပိုင်ခွင့်နဲ့ရှာဖွေ30ပိုင်ခွင့်ဆက်ရှိဒီဟာတွေကိုဘယ်လိုမျိုးကျွန်တော်တို့စနစ်တကျပြောင်းလဲလို့ရမလဲဆိုတာကိုအခုကျွန်တော်စတင်ပြီးတော့ကောင်တယ်ပေါ်ဆောင်ရွက်နေတယ်အဲအကနိုမစ်အော်တိုနိုမီမှာဆိုရပါဆိုဆရာတို့ကတော့ဆရာတော့ဆရာဦးကြီးစစ်တကျကပမဟာဆိုတာဒီကိစ္စကြုံကြမှာကျွန်တော်ပါတယ်ဥပမာအဖြစ်ဝိဇ္ဇာကြောင့်သားတွေမှာ political science မှာဆိုအစောပေါ်စီနဲ့ထိတိုက်ပြပြီးပြောရတာဝေဖန်တာတွေအဲ့လိုမျိုးတွေဟာစိတ်အေးအေးဒီမှာဆွဲပြောလို့ရတာပါပဲသူတို့ပြောချင်တာပြောလို့ရတယ်အဲ့ဒီလောက်ထိမြင်က
လမ်းဘူးစီလာနိုင်လို့ထင်ပါလားကျွန်တော်ပြီးခဲ့တဲ့ဟိုဆရာတို့ကျွန်တော်တို့ဒီဟိုပမောက္ခကျုပ်များကော်မတီနဲ့မြို့သားပြည်ပမှုကတော့ကော်မရှင်နေလုပ်ခဲ့တယ်နောက်နိုင်ငံတော်အတိုင်ပင်ခံကိုယ်တိုင်အဖွဲ့မှာစကားပြောကြခဲ့တယ်ကျွန်တော်တို့ရဲ့စာတမ်းဖတ်ပွဲရှိပါတယ်နှစ်ပတ်လေစာတမ်းဖတ်ပွဲရှိပါတယ်အဲ့ဒီစာတမ်းဖတ်ပွဲတွေကစာတမ်းနေရာဆိုရင်ကျွန်တော်ဘေးဟာဝိုးမှာ edit မလုပ်ဘဲနဲ့ကျွန်တော်တို့တင်ဝင်ပေးထားပါတယ်အဲ့ဒီဟိုဒီမှာဆွေးနွေးကြတယ်လွတ်လပ်စွာပြောကြတယ်ဒါပေမဲ့ဒါဆွေးနွေးတာပေါ့နော်အကောင့်ထဲ for implement လုပ်တာကတော့တပိုင်းဖြစ်မှာပေါ့နောက်တစ်ခါတော့မြို့သားပညာရေးဥပဒေထဲမှာလည်းပါပါတယ်resource နဲ့ပတ်သက်ပြီးသူတည်တနာနဲ့ပတ်သက်ပြီးကျွန်တော်တို့ဟိုဥပဒေထဲမှာပြောထားပြီးသားအမျိုးသားနိုင်ငံတော် အကျိုးစီးပွားကိုထိခိုက်စေမယ့်ကိစ္စဆိုရင်တော့ကျွန်တော်တို့ဒါစဉ်းစားရမှာပေါ့နော်အဲအဲ့လိုတော့ရှိရပါပေါ့အဲအကျိုးစီးပွားဆိုတာတော့
definition
ကတော့ဒါမှာပေါ့သူတို့ဒါဘူး definition ကတော့ဒါကတော့ဘယ်ဆိုဖြစ်နေတာပေါ့နော်အဲ့ဒါဒါပေမဲ့လည်းဟိုတိတ်ကိုနိုင်ငံတော်ရဲ့လုံခြုံရေးကြီးကြပ်သွားနိုင်တာမျိုးဘေးရောက်သွားမဲ့ဟာမျိုးပေါ့နော်ကျောင်းသားတွေရဲ့ပါဝင်မှုအရင်ကတော့တက္ကသိုလ်ဆန်နေထဲမှာ
ကျောင်းသားကိုယ်စားလှယ်ကျောင်းသားတပ်ကကိုယ်စားဖို့ဘူဂျောင်းဆန်တို့ခေတ်ကစားပြီးပါခဲ့တာလေးရှိပါတယ်အဲ့ဒီလောက်အထိများမျှော်မှန်းထားပါလားအဲ့ဒီအခုမျှော်မှန်းထားပါတယ်အခုလဲကျွန်တော်တို့ဟိုပါလဲပါပါတယ်ရေးလဲရေးဆွဲထားပါတယ်ကျွန်တော်တို့ရဲ့ဒီ
University Council
ထဲမှာကျောင်းသားကိုယ်စားလှယ်ကျောင်းသားတမကကြီးရဲ့ကိုယ်စားလှယ်ဆရာကိုယ်စားလှယ်ဆရာတမကကြီးရဲ့ကိုယ်စားလှယ်တွေပါပြီးတော့ဒါဖွဲ့ဖို့လဲစီစဉ်ထားပြီးသားပါဒီတက္ကသိုလ်ရဲ့အဓိကတောင်ဟာ
စင်ကြေးပြင်သူရိဒနာပိုင်းဟာအင်မတန်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်ကမ္ဘာတက္ကသိုလ်ကြီးတွေကိုသူရိဒနာဆောင်ဘလော့ဖက်ဒရေးရှင်းနဲ့တုံ့ပြန်ပေးပါလားဟုတ်တယ်ကိစ္စမမကန်ကန်တုံ့ပြန်ရတော့ကျွန်တော်တို့အစင်တန်းနိုင်ငံတကာမှာကျွန်တော်တို့မှာကျောင်းပေါင်း3000 4000နဲ့မှာဆိုရင်ကျွန်တော်တို့ကတပေါင်းပတ်ဝန်းကျင်မှာရောက်နေရအောင်နော်ရန်ကုန်တက္ကသိုလ်ဆိုရင်မှာ9000ကျော်မှာရှိရပါ ကျွန်တော်အစူကြီးတော့လည်းမဟုတ်ပေမဲ့ကျွန်တော်တို့နေခြင်းနဲ့နေရာတော့မဟုတ်ကျွန်တော်တို့ရန်ကုန်တက်ကတူကအရင်တော့အာရှတိုင်မှာအဲ့တောင်နေခဲ့တာကျွန်တော်တို့စီးတက်ကတူတစ်ဆိုရင်ဒီအရှိတောင်အာရှမနှစ်နှစ်နေနေခဲ့တယ်သူများတွေကိုခေါ်ပြီးစာသင်ခဲ့တယ်အကြောင်းနေဆိုတော့အဲ့နေရာကိုပြန်သွားခြင်းတော့သွားဖို့လည်းတတ်တော့တခုကျွန်တော်တို့လုပ်နေကြတာပေါ့နော်အဲ့တော့အဲ့ဒီမှာဆိုရင် ဆရာပြောရမှန်ပါတယ်ရစာချတဲ့ရည်ကြီးပဲသူပြည်သနာတဲ့ရည်ကြီးပဲဒါကြောင့်လဲကျွန်တော်တို့အခုဗမာကွက်တုံမြာကော်မတီအနေနဲ့ရောတက်ကတူတွေကလုပ်နေတာဟာ research capacity building ကျွန်တော်တို့ပြန်လုပ်နေပါဆရာတီးတဲ့အတိုင်းပဲကျွန်တော်တို့နှစ်ပေါင်း60လောက်ကျွန်တော်တို့တက်တန်း6လောက်ကျွန်တော်တို့ analytical thinking ဦးစားမပေးခဲ့ဘူး အခုကျွန်တော်တို့အဲ့ဒါကိုပြန်လဲဦးစားပေးဖို့လုပ်နေတယ်ကျွန်တော်တို့မှာ
ဒီတစ်နှစ်တစ်နှစ်အရင်တော့9000 3000 အထိအခုဆိုရင်3000 3000 ဒီကျွန်တော်တို့သုံးပါတယ်
Research and Innovation Council, Science Council, so aku pwe thar bare. Dutiya tamada uzi bare. Adika da chano su lo chana commitment ya ni bi so le taw pyo da. Naw takatu ri a ni ne a le aku chano pa mokha chaw mya committee a ni ne so yin kuna tu tetana sa ran phat pwe chano de chain lou bi. Naw de chain lou pho le lou ni de. Aku so yin ho weisa taipan pinya shin mya a lo chano sei pinya shin mya a lo naw kuna ho technical board engineer a rai a long paung bi chano tu tetana ne patat de sa ran ni aku lou pho le shi bare.
နောက်ဒီရန်ကုန်တက္ကသိုလ်နှစ်တရာဖြစ်အထိမ့်မှန်အနေနဲ့လည်းကျွန်တော်တို့လုပ်နေတဲ့အပြင်ဆိုတော့နောက်ဆုံးတစ်ခုဒီကနေ့ကျွန်တော်စီမံကိန်းဘယ်လိုချထားရဲဘယ်လိုလုပ်နေရဲဆိုတာအကောင်းသဘောပေါ့ဒီကတွေ့ရတဲ့စိန်ခေါ်မှုကဘာလဲဆရာကြော်လှော်ဖို့လိုလိမ့်မယ်ဆိုတာဒီစီမံကိန်းတွေအတွက်ကျွန်တော်တို့ ဒီလိုမျိုး ability တွေရှိဖို့လိုတယ်ဒါကြောင့်ကျွန်တော်တို့ကိုယ်တိုင်ကိုယ်ထရိနင်းတွေယူရမယ်နိုင်ငံညာကရဲ့ ပညာရေးကဒီနေ့လုတ်ပြီးဒီနေ့မရနိုင်ဘူးကျွန်တော်တို့အချိန်တစ်ခုအတွင်းမှာအသေးစားစနစ်တကျဒီဆောက်မှာရမှာဒါကြောင့်တရားဟောကျွန်တော်ဒီနေ့ဒီအမေရိကကိုရောက်နေတာကျွန်တော်တို့ US အမြင်နဲ့အပ်ဒိတ်တက်ဖြစ်အောင်ကျွန်တော်လုပ်နေမှာတော့ရမယ်သူတဖြင့်ပညာရေးဆိုတော့အဲ့ AI ဆိုတော့ကျွန်တော်သတင်းတစ်ခါကြားပါတယ်အဲ့ဒီတရုတ်ပြည်ဟော်ဝေးလာဟုတ်ပါတယ်အဲ့သူတို့လည်းပဲမြန်မာနိုင်ငံရဲ့သူတွေစနားတွေဘာတွေမှကူညီမဲ့ပြောတော့အဲ့ဒီကုမ္ပဏီကိုတချို့ကစွရင်ကန်ဆန်ဖြစ်ကြတယ်သူတို့ကနိုင်ငံရဲ့ state secret တွေမြို့သားလူငယ်ကိစ္စတွေသူတို့ဖောက်နှံနေဆိုတာဆို
policy တွေအပေါ်ကဒီကျွန်တော်တို့ထည့်ပို့ပြီးဒီဟာနဲ့ပတ်သက်ပြီးကြွမ်းကျင်တဲ့သူတွေနားလည်တဲ့သူတွေရှိမှာပေါ့နော်သူတို့ချမှတ်တဲ့ policy အတိုင်းတော့ကျွန်တော်တို့ကတော့ဖြစ်ရမှာပေါ့ဆရာရဲ့ဟုတ်တယ်မလားဒီဟာကိုကျွန်တော်တို့ကထိုးပေါက်ပြီးဒီဟာကိုတခြားလုပ်ဆရာတော့မရှိဘူးဒါပေမဲ့နိုင်ငံတော်ကဒီဟာကိုဒီလိုနည်းနဲ့သွားမယ်ဆိုရင်ကျွန်တော်တို့လိုက်နာမှာပေါ့ဘာဖြစ်လို့လဲဆိုတော့ဒီဟာနဲ့ပတ်သက်ရင်တော့ကျွန်တော်တို့ကဒီတေးသိနိုင်ဆရာအကြောင်းမရှိဘူးဆရာဒီလိုဟာမျိုးတွေကလေဆရာဒါဟိုနိုင်ငံတော်ကအပြင်ဒါဒီကဘာကပါတိပြီးသွားနေတဲ့ဟာဖြစ်တော့ကျွန်တော်တို့ကတော့ဒီဟာ policy ဘိုင်းဆိုင်ရာအတွက်ကျွန်တော်တို့ဟိုလိုက်နာဖို့ပဲရှိမှာ
ဟုတ်ကဲ့ဆရာအထူးကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ်ဆရာ
ဒီနေ့ညမြမအရေးဆွေးနွေးခန်းအစီအစဉ်ကိုဥကျော်စန္တာကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်ဒီ UI မြမပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်နိုဝင်ဘာလ18ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ18 25 32စနေနေ့တနင်္ဂနွေတွေမှာလိုင်းလက်မီတာ190 kHz 1505ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ခဲ့မှာအရင်ဦးဆုံးသတင်းစာစီရစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီမှာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြဿနာကိုတတ်နိုင်သမျှကြိုးစားဖြေရှင်းနေပေမဲ့လည်းနိုင်ငံတကာဖိအားတွေကတော့ရော့ကျမသွားတဲ့အပြင်ထပ်ပြီးတိုးလာနေတာတွေ့မြင်ကြရပါတယ်ပြီးခဲ့တဲ့2019နိုဝင်ဘာ23ရက်နေ့မှာလူဝင်ကြအရေးလှုပ်ရှားသူတွေကမြန်မာနိုင်ငံသမ္မတတွေဖြစ်ခဲ့ကြတဲ့သမ္မတဟောင်းဦးသိန်းစိန်ဦးထင်ကျော်နဲ့လက်ရှိသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ဘက်ခေါင်းဆောင်တွေကိုလူဝင်ကြတွေအပေါ်ရာဇဝမှုကျူးလွန်ခဲ့တယ်ဆိုပြီးအာဂျင်တီးနားနိုင်ငံမှာတိုင်ကျက်ဖွဲ့တရားစွဲပါတယ်လူဝင်မှာ၁၄ရက်နေ့မှာတော့နောက်ထပ်ဖြစ်ရသုံးခုထပ်ပြီးပေါ်ပေါက်လာပြန်ပါတယ်။တခုကတော့ကုလသမဂ္ဂလက်အောက်ခံ ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲလိုက်ပြီးနောက်တစ်ခုကတော့ The Hague မှာအခြေစိုက်တဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလည်းမြန်မာနိုင်ငံရဲ့ရိုးညားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းဖို့ခွင့်ပြုလိုက်တာပါ။ဒါပြင်အဲ့ဒီတရားထဲမှာပဲကုလသမဂ္ဂအထွေထွေညီလာခံလူခွေရင်တဲ့လူမှုရေးဆိုင်ရာကော်မတီကမြန်မာနိုင်ငံကရိုဟင်ဂျာနဲ့အခြားလူနည်းစုတွေရဲ့အခွင့်အရေးဆိုင်ရာအခြေအနေလို့ခေါင်းစဉ်တတ်ထားတဲ့ဆုံးဖြတ်ချက်တရားကိုအတည်ပြုခဲ့ပါသေးတယ်။လက်တော်ဒီလိုဖိအားတွေများလာတာအပြင်နောက်ပိုင်းမှာလည်းပြေလျော့သွားဖို့စိတ်မမြင်နိုင်သေးတာမို့ဒီပြဿနာအစိုးရနဲ့တပ်မတော်ဘက်ကအခုထပ်ပိုပြီးလေးလေးနက်နက်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီဆိုတာငြင်းလို့မရတော့တဲ့အခြေအနေရောက်လာပါတယ်။နိုင်ငံတကာကပြောနေတဲ့ရိုဟင်ဂျာအရေးဘယ်ပုံချင်းကဖြေရှင်းနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
လက်ရှိနိုင်ငံတကာကခေါ်ဝေါ်တုံ့ဆွဲနေတဲ့ရိုဟင်ဂျာပြည်ထနာတနည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေပြည်ထနာဆိုတာဟာနိုင်ငံရေးအရာတောင်းဆိုတိုက်ပွဲဝင်တဲ့ပုံသဏ္ဍာန်ပိုးပို့ပြီးပြည်ပြင်းလာတာကြောင့်ဒုက္ခသည်တွေတိတ်မကြခင်ပြန်လာကြလိမ့်မယ်ဆိုပြီးတိတ်ညှော်လင့်လို့မရနိုင်တော့ပါဘူးအခြားတစ်ဖက်မှာတော့ဒုက္ခသည်တွေသူတို့ဆန္ဒနဲ့သူတို့မြန်မာနိုင်ငံနဲ့ပြန်မလာမချင်းအခုလိုနိုင်ငံတကာကနီလန်မျိုးစုံနဲ့ဖိအားပေးတဲ့ပြဿနာရော့ကြမသွားနိုင်ပါဘူး။ဒါကြောင့်ပြဿနာကိုကင်တွယ်ရမှာအဲ့ဒီအချက်တွေကိုအခြေခံပြီးစနစ်တကျဖြေရှင်းနိုင်ဖို့လိုအပ်ပါတယ်။ပထမတစ်ချက်ကဒုက္ခသည်တွေပြန်လာအောင်မလုပ်ကြမလဲဆိုတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာအဲ့ဒီစခန်းတွေမှာအဆင်ပြေနေကြတာတော့မဟုတ်ပါဘူး။တချို့သူတို့သဘောဆန္ဒအရမြန်မာနိုင်ငံဘက်ပြန်ကျင်လာမျိုးရှိနိုင်ပေမယ့်အတိုင်းဝိုင်းကိုဆန့်ကျင်ပြီးဖိအားပေးသူတွေကိုဆန့်ကျင်ပြီးပြန်ဖို့တော့ခက်ခဲနေပါလိမ့်မယ်။မြန်မာအစိုးရနဲ့တပ်မတော်ဘက်ကလုပ်ရမှာကသူတို့တကယ်ပဲပြန်လာခြင်းအောင်ဆွဲဆောင်နိုင်ဖို့ပါပဲ။ဒီအတွက်လုပ်ရမှာကလက်ရှိမြန်မာနိုင်ငံဘက်အချမ်းမှာကျန်နေဆက်ပြီးနေထိုင်နေတဲ့တန်တဝက်နီးပါးရှိတဲ့မွတ်စလင်တွေရဲ့လူခွင့်ရေးလုံခြုံရေးနဲ့လူနေမှုဘဝတွေကိုလက်တွေ့ကျကျမြင့်တင်ပေးဖို့ပါအ
ဲ့လိုကောင်းတဲ့ဖော်ဖို့ဆိုရင်တပ်မတော်စစ်ကောင်းဆောင်တွေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေနဲ့ပတ်သက်ပြီးအယိုးဆွဲနေတဲ့သဘောထားတွေကိုပြန်သုံးသပ်ပြောင်းလဲဆင့်ပြောင်းလဲဖို့လိုပါလိမ့်မယ်ဒီဘင်္ဂလီတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ခိုးဝင်လာကြတာဒါကြောင့်သူတို့ကိုနိုင်ငံသားဥပဒေနဲ့စီစစ်ဥပဒေအရနိုင်ငံသားမဖြစ်ဘူးဆိုရင်ဒုက္ခသည်စခန်းတွေထဲထဲထားခိုးလုံစရာနိုင်ငံရှိရင်ပေးသွားလိုက်ဆိုတဲ့သဘောထားမျိုးကိုအကြီးအကျယ်ပြောင်းလဲရပါလိမ့်မယ် အဲ့ဒီမုဆင်နေနဲ့ပတ်သက်ရင်နိုင်ငံသားဖြစ်တာမဖြစ်တာသာထားမြန်မာနိုင်ငံနဲ့နေထိုင်သူတွေအဖြစ်အသေးချာအသိမှတ်ပြုပြီးနိုင်ငံတွင်းကနေမောင်းမထုတ်ပါဘူးဆိုတဲ့အာမခံချက်မျိုးအတိလင်းပေးတာဖို့လိုပါလိမ့်မယ်မြန်မာနိုင်ငံနဲ့နေထိုင်သူတွေအဖြစ်အသေးချာအသိမှတ်ပြုပြီးတဲ့နောက်သူတို့ရဲ့လူခွင့်ရေးနဲ့လုံခြုံရေးအာမခံချက်ရှိအောင်ဖန်တီးပေးရပါမယ်
အဲ့လိုလူခွင့်ရေးနဲ့လုံခြုံရေးအာမခံချက်ရှိနေတဲ့ဆိုတာကိုအာဆီယံအပါအဝင်နိုင်ငံတကာကအသိမှတ်ပြုလာအောင်တန်တမာရေးနည်းလမ်းတွေနဲ့လက်တွေ့ပြသကြိုးစားကြရပါလိမ့်မယ်။နောက်တဲ့အရေးကြီးတာတစ်ခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမုစလင်တွေရဲ့တပ်မွေးဝမ်းကြောင်းလုပ်ငန်းတွေပြန်ပြီးရှင်သန်လာအောင်လုပ်ပေးဖို့ပါ။ 2016အောက်တိုဘာလကအာဆာအကြမ်းဖက်အဖွဲ့ကနေကြောင်ဆောင်ရဲတပ်ဖွဲ့ဌာနချုပ်နှင့်စခန်းကြီးတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်တပ်မတော်ကတံပြန်နှိမ်နင်းတာတွေလုပ်ခဲ့ပါတယ်။တစ်ဆက်တည်းညမထွက်ရအမိန့်ထုတ်တာတနီယာကနေတနီယာသွားလာတာကိုတင်းတင်းကြပ်ကြပ်စီစစ်တာ NDC ကမလုပ်သူတွေကိုရေလုံငန်းလုပ်ခွင့်မပြုတာစတဲ့တန်းတက်မှုအမျိုးမျိုးကြောင့်နောက်ထပ် 2019ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုမဖြစ်ခင်ကတည်းကအဲ့ဒီဒေသကရေလုံငန်းတချို့သောလေယာဉ်လုပ်ငန်းတွေမွေးမြူရေးလုပ်ငန်းတွေပျက်စီးခဲ့ပြီးဖြစ်ပါတယ်။ဒီကနေ့အချိန်ထိအဲ့ဒီအခြေအနေကိုပြောင်းလဲနိုင်ခြင်းမရှိသေးပါဘူး။ မောင်းတော်ခိုင်ဘက်ကအဲ့ဒီမွတ်စလင်တွေရဲ့လူခွင့်ရေးနဲ့လုံခြုံရေးအာမခံချက်မရှိသေးရင်လူနေမှုဘဝတွေမြင့်တင်မပေးနိုင်ရင်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခတွေပြန်လာရေးဆွဲဆောင်မှုရှိလာမှာမဟုတ်ပါဘူး။ဒါဒီမကရခိုင်ပြည်နယ်ကမွတ်စလင်တွေအရေးလက်တွေ့ကြကြဖြည့်ရှင်းပေးဖို့ဆိုရင်ကော်ဖီအာနန်ကော်မရှင်အကြံပြုချက်မှာပါတဲ့အတိုင်း1947နိုင်ငံသားဖြစ်မှုဥပဒေကိုတတ်သိရှိရှိပြန
ပြုမဲ့အစားအခုလိုနိုင်ငံတကာဖိအားမျိုးစုံတိုက်ခိုက်မှုမျိုးစုံအောက်ကြားရောက်သွားစေတဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုအဟံအတားဖြစ်စေတဲ့တမတော်စစ်ကောင်းဆောင်တွေကိုအစွန်ရောက်တွဲခေါ်သူတွေအဖြစ်ကြားရောက်သွားစေတဲ့ချုပ်ရင်းချက်ရှိတဲ့ဥပဒေအဖြစ်ရှုမြင်ဖို့လိုပါတယ်။ အဲ့ဒီလိုမြန်မာအစိုးရနဲ့တပ်မတော်စစ်ကောင်းဆောင်တွေဘက်ကလက်တွေ့ကြကြအကောင့်ထဲပေါ်နိုင်ရင်မြန်မာနိုင်ငံရဲ့ကြံရစ်နေတဲ့မွတ်စလင်တွေရဲ့ဘဝအခြေအနေအာမခံချက်ရှိတိုးတက်လာမှာဖြစ်တယ်လို့ဒုက္ခသည်စခန်းတွေမှာရောက်နေသူတွေကိုလည်းဘသူတာတာကိုယ်ဆန္ဒနဲ့ကိုပြန်လာမယ်ဆိုတဲ့တွန်းအားဖြစ်ပေါ်လာစေမှာတည်ကြပါတယ်။ဒါတွေမကဒီလိုကစဉ်ကြီးကိုအကောင့်ထဲပေါ်ရမှာနိုင်င
Pole, Luane, Dinilanga Dalian, Nemanga Nine, Leshi Yinsayanere, Naule Yinsayaume, Nanganga Piane, Tone Chadigu, Kugan Gagwe, Jolana Me Tijama.
ဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုတနင်္လာနေ့မနက်ပိုင်းအစီအစဉ်မှာလဲနောက်တစ်ချိန်ပြန်ပြီးတော့နားဆင်ရမှာဖြစ်ပါတယ်ရှင်အခုတော့လာမယ့်အင်ခါညတိုက်ရိုက်လေးလိုင်းဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင်
ဒီမောင်ငယ်လူခွေမှတ်တမ်းတွေနဲ့ပတ်သက်လို့ငငယ်တကာဖိအားတွေဟာမကြုံစဘူးအောင်ပဲအခုနှစ်ပိုင်းထဲမှာမြင့်တက်လို့လာပါတယ်ဒီပေါ်မြမအဆွေရရဲ့တုံ့ပြန်ချက်နဲ့တဏမာကြီးဆွမ်းဆောင်မှုတွေဟာစီလျော်မှန်ကန်မှုရှိရလားလုံလောက်မှုရှိပါရဲ့လားလာမယ့်အင်္ဂါနေ့ည10:00လိုက်အစီအစဉ်မှာတော့ငငယ်တကာဖိအားနဲ့မြမတုံ့ပြန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားဖို့ရှိပါတယ်
ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာ
ပါရှင်ဗီဒီယိုရေးနားတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။
Now, by far, Dorasini, Gemita, Dilessa, Nima, the Senate of Net, Toby, Bido, Wushibari. Facebook Messenger, don't be Rasai, Mila, Dorasin, Diakar, Pigang, Sensory, Dorasin, Pipani. Do I hello it? I want to read about world political affairs and history. Where can I know? English, Lumila, Wari. Di Dorasin, Gavana, Yedrin, and the Mindangarigo Patina, Pipari, Pema Palo Yavale, who gets tomorrow, Messenger Male, Di Dorasin, Sapien, Pita, I know. ကမ္ဘာနိုင်ငံရေးသတင်းတွေဖတ်ချင်နေဆိုတော့ကျွန်တော်တို့အင်တာနက်ပေါ်မှာလွယ်လွယ်ကူကူရှာလို့ရပါတယ်။ခိုင်မာမှန်ကန်တဲ့သတင်းတွေတင်ပြပေးနေတဲ့သတင်းဌာနရဲ့အများကြီးရှိပါတယ်။ဥပမာ CNN, BBC, VOA, New York Times, Washington Post အမေရိကန်ပြည်အောင်စုမှာတော့ဟစ်စထရီဆိုတဲ့ရုပ်တံလိုင်းတစ်ခုရှိပါတယ်။တမိုင်းအကြောင်းအရာကိုလွှင့်ပေးတာပါ။အဲဒီရုပ်တံလိုင်းကအင်တာနက်ပေါ်မှာလည်း website ရှိပါတယ်။တမိုင်းအကြောင်းအရာကိုလွှင့်ပေးတာပါ။အဲဒီရုပ်တံလိုင်းကအင်တာနက်ပေါ်မှာလည်း website ရှိပါတယ်။အမေရိကန်လည်းအားပေးနေပါတယ်တဲ့။ဖြူရီဝိုင်းတော်သားတွေအားလုံးလည်းကျမ်းမာကြပါစေလို့ဆုတောင်းပေးပါတယ်ဆိုပြီးတော့ဖြူရီကိုစားတဲ့ဆော
ဒါပြင်ပြည်တွင်းကြည်ပသတင်းတွေကိုနားဆင်ရတော့ပိုစိတ်ဝင်စားလာပါတယ်။ဗီအိုအေဝိုင်းတော်သူဝိုင်းတော်သားအားလုံးကျေးဇူးတင်ပါတယ်။မူရင်းအားပေါ်မှာပြက်ကပ္ပသတင်းမီဒီယာတွေကမြမသတင်းတွေတင်ပြပေးနေတယ်။မဟင်ဂျင်းနိုင်ကိုတော့ရန်သဘောကြပါတယ်။စိတ်ပါကိုပါတင်ဆက်မှုကိုပါတစ်ဆက်တည်းမှာတချင်းတစ်ပုတ်တော့တောင်းဆိုပါရစီခင်ဗျာ။ဒီခန္ဓာကိုယ်ကမနှက်ပြန်ဆိုတာမသေးကြပါဘူးမယ
Facebook
ဆန္ဒနာပေါ်မှာဖော်ပြပေးထားတဲ့သတင်းတွေကိုဖတ်ရှုပြီးတော့သတင်းတွေရောက်ကမှတ်ချက်တွေကြောင့်တော်တော်ကိုစိတ်အနှောင့်အယှက်ဖြစ်ရပါတယ်ဆိုပြီးရေးလာတဲ့သတင်းရှင်ကတော့ထက်မြက်ကျော်ဆိုတဲ့သတင်းရှင်မှာမက်ဆန်ဂျာမှာစာရေးပြီးတော့ပို့လာတာဖြစ်ပါတယ်။ VOA သတင်းနားထောင်ဖို့လဲကြောက်နေရတယ်လူတွေရေးကြတာဟာရုပ်ရုပ်မှာမှာပတ်ပတ်ဆက်ဆက်ပဲနေထိုင်ကိုယ့်ငရဲကိုယ်ယူနေတယ ဒီနေ့ကျွန်တော်တို့ဆန္ဒပြတဲ့စာတွေကိုအနိုင်ကျင့်ရေးသားရဲ့စာတွေဟိုအနိုင်ကျင့်ရေးသားရဲ့စာတွေကိုဖျက်လိုက်လို့မရဘူးလားအရန်စိတ်ဆင်းရဲရပါတယ်ဆင်းနီးတွေကကန်းကုန်အောင်ပါပဲအားလုံးကိုနှုတ်ဆက်ပါတယ်ကျမ်းပါပြီလူဝင်ဆန္ဒပြေးဝကြပါစေ
ဟုတ်ပါတယ်အဲ့လိုမျိုးကျမတို့စီကိုအပြုစ်ဖြစ်တဲ့စာတွေဟိုအနိုင်ကျင့်ရေးသားရဲ့စာတွေနေ့စဉ်နဲ့အမျှရေးသားပေးဖို့နေကြတာမှန်ပါတယ်စိုက်ဘာဘူလင်းဒီအွန်လိုင်းပေါ်ကနေပြီးအနိုင်ကျင့်တာပေါ့နော်ကျမတို့ကတော့ကိုလို့ရမယ့်အလုပ်ကိုပဲဆက်လုပ်ဖို့အာရုံစိုက်ပါတယ်အခုကျမတို့စီစာရေးလာတဲ့တော်ရရှင်လိုမျိုးမှန်ကန်တဲ့သတင်းတွေလိုအပ်တဲ့သူတွေသတင်းမှန်တွေပေါ်ပေါက်ဖ
အခုလိုမျိုးစာရေးပြောလာတဲ့အတွက်ကြောင့်လို့ကျေးဇူးတင်ပါရနော်။ကျွန်တော်တို့ VOE ကနေ့စဉ်တင်ဆက်ပေးတဲ့သတင်းအကြောင်းအရာတွေကိုဖတ်ရှုနားဆင်ရုံမြင့်တန်ကြားကနေကြည့်ရှုပြီးတော့ဒီသတင်းအကြောင်းအရာနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာတဲ့သောရရှင်ရဲ့စာရေးတွေကဒီမှတ်ချက်တချို့ကိုပြန်ပြောပြပြပေးကြပါရစေ။ကျမတို့ပြီးခဲ့တဲ့ကြာတာပြီးနေပေါ့နော်။နိုဝင်ဘာလ14ရက်နေ့တော့အမေရိကန်ပြည်အစုမှာအထူးပဲဝမ်းနည်းကြေကွဲစရာကောင်းတဲ့သတင်းတစ်ပုဒ်ကျမတို့ကြေညာခဲ့ရပါတယ်။အဲ့ဒီသတင်းကတော့ကယ်လီဖိုးနီးယားပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြစ်ခတ်မှုဖြစ်ပြီးလူသေဆုံးရတဲ့သတင်းမှာပြစ်ခတ်တဲ့သူကလည်း16နှစ်သားကျောင်းသားတစ်ယောက်ဖြစ်ပါတယ်။အထူးစားပြောရရင်တော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းစန်တာကလာရီတာမြို့ကစားခဲ့ဆိုတဲ့အထက်တန်းကျောင်းမှာဒေသဆန်တော်ချိန်မနက်9နာရီခွဲကျော်ကျော်မှာပြစ်ခတ်မှုဖြစ်တာပါ။လူတအုပ်တည်ဆုံးပြီးတော့တန်ရာပြင်းပြင်းထန်ထန်ရရှိတဲ့သူတွေလည်းရှိပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့လူတွေတော်တော်များများလည်းစိတ်မကောင်းကြောင်းဒီအမေရိကန်ပြည်အစုမှာလက်နက်ကင်ဆောင်ခွင့်ထိန်းချုပ်မှုရော်ရဲတာနဲ့ပတ်သက်ပြီးဝေဖန်တဲ့စာရီမှတ်ချက်တွေတော်တော်များတွေ့ရပါတယ်။ဒီထဲမှာမင်းလာကျော်တင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ရဲ့မှတ်ချက်ကိုဖော်ပြပေးစင်ပါတယ်
။အမေရိကန်ရဲ့လက်နက်ကင်ဆောင်ခွင့်ကိုစိတ်ပြက်လက်ပြက်ဖြစ်နေတယ်။အမျိုးသားရိုင်ဖယ်အသင်းကြီးကလက်နက်ထိန်းချုပ်တဲ့ဥပဒေကိုစန့်ကျင်တာဟာလူသားတစ်ပါးတွေအတွက်အဆင်ကိုဘိန်းတက်ပေးတာနဲ့တူနေပြီးအကြမ်းဖက်လူတွေအတွက်လူသက်လိုင်စင်ထုတ်ပေးတယ်လို့ပါပဲ။လူမဲတွေပေါ်ခွဲခြားဆက်ဆံမှုကြောင့်ဖြစ်ရတဲ့ပြစ်ခတ်မှုတွေမှာလူကျူရဲတွေရဲ့အင်အားသုံးပြစ်ခတ်တပ်ဖြတ်မှုတွေဟာလူခွင့်ရေးချိုးဖောက်တာဖြစ်ပြီး ူမဲတွေဟာဥပဒေအရတပတ်သက်ဖိနှိပ်ခံနေကြတယ်လို့ပါပဲ။တကြောပြန်ကောင်းထောင်လာတဲ့လူဖြူလူမဲပြိပခါနဲ့အတူသေစီတဲ့လက်နက်များရောင်းဝယ်မှုကအမေရိကန်ပြည်ထောင်စုမှာအာကောင်းခိုင်မာနေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းများကိုလေးစားယုံကြည်ပြီးအသက်တစ်ချောင်းရှင်သန်ရပ်တည်နိုင်ရန်အာဂိုတကြီးခိုးဝင်လာကြတဲ့ရှေ့ပြောင်းနေထိုင်သူများပေါ်ရပ်ဘလီကန်တို့ရဲ့ဖိအားပေးမှုခွဲခြားဆက်ဆံမှုနဲ့အမေရိကန်နိုင်ငံသားများရဲ့ရှေ့ပြောင်းနေထိုင်သူများပေါ်အမြင်ကိုးလွဲမှုကဆင်းသက်တဲ့ပြစ်ခတ်တပ်ဖြတ်မှုတွေဟာမကြာခဏဆိုသလိုဆူဆူရွရွဖြစ်ပွားခဲ့ပြီးမူလရန်ကျောင်းလယ်ရန်ကျောင်းနဲ့လူစီကာယာနေရာတွေဈေးဝယ်စင်တာနဲ့ဘဏ်တွေမှာလူမမဲ့ကလေးတငယ်များနဲ့အမျိုးသမီးများဟာတစားကန်ဖြစ်ကြရပြီးအော်တိုမက်တစ်ရိုင်ဖယ်တပ်များနဲ့ရရက်ဆက်ဆက်သွေးထွက်တန်ယူပြစ်ခတ်တပ်ဖြတ်ခြင်းခံနေကြရတာပါမကြာခဏဆိုသလိုဖြစ်ပျက်နေတဲ့အနေအထားမှာအပြစ်မဲ့အမေရိကန်ပြည်သူများအတွက်တနာကရုဏာသတ်မိတယ်လို့ဇနက်ကိုင်ဆောင်ခွဲဥပဒေပြင်ဆင်ရေးခခတိတိငင်းဆန်နေတဲ့သူတွေကိုလည်းအံ့ဩထိတ်လန့်တုန်လှုပ်မိပြီးလူသားဖြစ်တည်မှုလူအခွင့်အရေးစံနှုန်းများအတွက်သူတို့ရဲ့ခံယူချက်နဲ့လှုံ့ဆော်ချက်ကိုစိတ်ပြက်လက်ပြက်ဖြစ်ရပါတယ်ရီပပ်လီကန်နဲ့ဒီမိုကရက်တွေဟာအမေရိကန်မျိုးသားဝါဒီတွေကြောင့်လက်နက်ထိန်းချုပ်ရေးအစီအစဉ်ကိုမတိကျိုးချုံပြုနေကြတာစိတ်ပြက်ဖွယ်အနေထားတရပါပဲအမေရိကန်ကွန်ဂရက်အနေနဲ့နှစ်သက်မနစ်ရှိကြာရက်တီကာကွယ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးကာကွယ်မြင့်တင်ရေးပေါ်လစီဟာအမေရိကန်ပြည်တွင်အငင်းပွားပွဲလက်နက်ကင်ဆောင်ခွင့်ဥပဒေကြောင့်ရာစုနှစ်နှစ်ချီဆေးဆက်ကြရာရုပ်ထင်းဆိုသလိုဖြစ်မလားပဲငါလေငါထိုးပကိုးရောက်ရောက်ငါမြင်းငါဆိုင်စကိုင်းရောက်ရောက်ဆိုသလိုဖြစ်နေခဲ့ရတာပါအ
မေရိကန်ပြည်အစုက Republican နဲ့ Democrat တွေဟာအမေရိကန်မျိုးသားဝါဒီတွေကြောင့်ဒီလက်နက်ထိန်းချုပ်ရေးအစီအစဉ်ကိုမတိကျုံကျုံပြုနေတာအတွက်သူအမတန်မှအစိတ်ပြက်မိပါတယ်ဆိုပြီးတော့အမေရိကန်ပြည်အစုမှာလက်နက်ကင်ဆောင်ခွင့်ဥပဒေနဲ့ပတ်သက်ပြီးတော့ဒီသောရဆင်မင်းလှကျော်တင်ဝေဖန်ပြီးတော့ရေးသားလာတာဖြစ်ပါလိမ့်ရှင်မနက်ငယ်ကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့လက်ခံရရှိပါတယ်။အဲ့ဒီအထက်မှာသောရရှင်အောင်မော်ဆန်နန်ဆိုတဲ့သောရရှင်ကအစိုးရနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုခုလိုပြောလာပါတယ်
။မင်္ဂလာပါ VOA ရေကျွန်တော်အမြင်ကိုဆွေးနွေးပြစီအစိုးရတက်ကိုအကဲခတ်တော့မယ်ဆိုရင်အစိုးရကိုပဲအကဲခတ်လို့မရပါဘူး။ပြည်သူတွေကိုလည်းတပါးတည်းအကဲခတ်ရမှာပါဆိုရကရှေ့ကနေဘလောက်ပဲဆွဲခေါ်ဆွဲခေါ်နောက်ကလိုက်မဲ့ပြည်သူတွေရဲ့လိုက်ပါမှုမရှိရင်ဆွဲခေါ်လို့မရပါဘူး။ဆိုရနဲ့ပြည်သူဟာမိုနီဖြစ်ရပါမယ်။ဘယ်ပါတီပဲတက်တက်ပြည်သူတွေကလည်းကိုယ့်ကိုယ်ကိုသုံးသပ်ရပါမယ်။အစစအရာရာဆိုရကိုကြီးပဲအားကိုးနေမဲ့အစားကိုလုံနိုင်တဲ့နေရာကဏ္ဍကနေစပြီးကိုနိုင်တဲ့လောက်လုံးကြည့်ကြမယ်ဆိုရင်တက်လာမဲ့ဆိုရနဲ့လည်းရောညီထွေးမှုရှိစွာတိုးတက်မှုရနိုင်မှာပါလို့ကျွန်တော်ညံမီတလောက်ဆွေးနွေးချင်ပါတယ်ဗျာ။
ဒီသောရရှင်တွေလိုပဲမြန်မာနိုင်ငံကနိုင်ငံရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုထုတ်ဖော်ခြင်းနဲ့ဆိုတော့ကျွန်တော်တို့စီကိုစာရေးလို့ရပါတယ်ကျွန်တော်တို့သောရရှင်တွေရဲ့အစာတွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပေးနေပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေအတွက်မြစ်တာဒီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်နော်ကျွန်တော်တို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်နေကြိုးစွနေပါတယ်ရှင်။ခုတော့ဒေတောင်းတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးကြပါမယ်။သောရရှင်ကကစောစောအစာထဲမှာပြောထားတဲ့သောရရှင်ကြော်ဆိုးမြင့်ကကိုယ်ခန္ဓာကမနှက်ဖြန်ဆိုတာမတေးကြပေမဲ့တေးကြတာကတော့မနှက်ဖြန်များစွာရှိတယ်ဆိုတဲ့ဒိုးလုံးရဲ့သချင်းလေးထုတ်လွှင့်ပေးပါတဲ့။သူကတော့ဘသူ့ကိုတောင်းဆိုတယ်လို့မပြောပါဘူး။သူပဲနားထောင်ခြင်းနဲ့
တကူရန်ဗျူရီတော်ရရှင်နဲ့အားလုံးနဲ့အတူတူနှားထောင်ခြင်းနဲ့တင်ပါရနော်။ဒီတော့ဒီတစ်ပတ်တော့ဒီတော်ရရှင်တောင်းဆိုထားတဲ့ဒိုးလုံးတည်ဆူထားတဲ့မနှက်ဖြန်များစွာရှိရဆိုတဲ့သချင်းလေးမေတ္တာဒီလက်ဆောင်ထုတ်လွှင့်ပေးကြပါရနော်။အားလုံးသဘောကျလိမ့်မယ်လို့မျှော်လင့်ပါတယ်။နားချင်ကြပါအောင်ရှင
်။Sit down, down, move. So the day I think I look one dog, I'm a shame, coma. You're only jam, yeah, a shame, coma. Then me, yeah, me, yeah, yeah, how did you get lame? I can't go through it. I'm a boy, I'm in nine in the long way. You are on me, now we go my little to get by my amis. So I sit down, down, you know, the acting out of the wall, I'm a jing, come on, the long way. Yeah, yeah, I'm jing, come on, yeah, 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 how did you get loving me? I got more dreams. I'm in love, darling.
ဒေါလုံးတည်ဆူထားတဲ့မနေ့ဖြန်များစွာရှိရဆိုတဲ့သတင်းကိုနှားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနှားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နှားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ကျမတို့ VOA Internet ဆာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နဲ့အားလုံးရှင်းလင်းချမ်းမြေ့ကြပါစေရှင
်
ကျွန်တော်စီစဉ်ပေးဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာကိုနှာစင်ခဲ့ကြရတာပါရှင်အခုဆက်ပြီးတော့ကိုငိမ့်ချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်ရုရှားနိုင်ငံကယထာဝါဒနာရှင်တဦးဟာသူ့ရဲ့အိမ်နောက်ကညီကွက်လက်မှာရင်းနှီးငွေတုံယထာဆက်ကောင်တစ်စီးနဲ့ယထာတန်လမ်းမီတာ330လောက်ကိုတည်ဆောက်ထားပါတယ်ပါဒချီရီရဲ့ဒီအိမ်ဟာလီနင်ဂရက်ဒေသအနောက်မြောက်ပိုင်းယူလီယာနိုဗကာရွာမှာတည်ရှိပါတယ်။သူကငငယ်လေးကလေးကလစ်သူဝေးနီးယားနိုင်ငံကိုမိသားစုခီးသွားပြီးချိန်ကစလို့ကိုပိုင်ရထားတစ်စီးလိုချင်ခဲ့တာဖြစ်ပါတယ်။2017ခုနှစ်ကတည်းကဒီမီရထားလမ်းအသေးလေးကိုသူ့အိမ်ရဲ့ပတ်လည်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့ရထားလုံသားဟောင်းစာတီထရက်ဖော့ရဲ့အကူအညီကိုလည်းယူခဲ့ပါတယ်။သူတို့နှစ်ယောက်စလုံးဟာစွန့်ပစ်ပစ္စည်းတန်တိုးတန်ဆောက်ရည်နဲ့စားဆောက်ခဲ့တာဖြစ်ပြီးတော့အိမ်နီးချင်းတွေကလည်းဝိုင်းကူပေးခဲ့ကြပါတယ်။ကလေးကစားစရာရထားလေးနဲ့တူပေမဲ့လို့သူ့ချက်အတွင်းမှာစောင့်ရည်ပစ္စည်းတွေတည်ဆောင်တဲ့နေရာမှာဒီရထားကိုတော့သုံးနိုင်ပါတယ်။ရထားတန်လန်းဟာ12လက်မှနေပါချေပြီးတော့ရထားလမ်းပြောင်းနိုင်တဲ့နေရာ6ခုကိုပါထည့်သွင်းတည်ဆောက်ထားပါတယ်။ဈာပြေ26ပေရှိတဲ့တံတားတစ်စီးကိုလည်းထည့်သွင်းတည်ဆောက်ထားပြီးခီးသွွားဧည့်သည်တွေလာကြည့်ဖို့နေရာတစ်ခုအဖြစ်ပြောင်းလဲဖန်တီးမယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါရစေ။
ရတနိုင်ငံကအမျိုးသမီးစာပို့သမားတဦးကအသက်83နှစ်အရွယ်အထိအလုပ်ဆက်လုပ်နေပြီးစာရီပို့ပေးနေပါတယ်။ ရုရှားနိုင်ငံတောင်ပိုင်းကော်ကေးဆက်ဒေတာ Republic of North Ossetia မှာနေထိုင်တဲ့အရီကာထရီနာဒါဇာလီဗာဟာစာပို့သမားအလုပ်ကိုလုပ်နေတာနှစ်90ကျော်သွားပါပြီ။သူဟာမစ္စယာဘာရွန်နဲ့ဆေးရွာရီကြားမှာလမ်းလျှောက်စာပို့ပေးရတာဖြစ်ပြီးအသွားအပြန်ခရီးဟာ25မိုင်လောက်ရှိပါတယ်။အဲ့ဒီခရီးကိုတပတ်6ရက်လမ်းလျှောက်ပြီးတော့စာပို့ပေးတာပါဒီနေ့ခေတ်အချိန်မှာတော့သူ့ကိုလမ်းကြုံကားနဲ့ခေါ်သွားပေးမဲ့လူများလာတဲ့အတွက်လမ်းသိမ်းလျှောက်ရမလို့တော့ဘူးလို့ပြောပါတယ်သူဟာဒုတိယကမ္ဘာစစ်အတွင်းကခြေတန်းစစ်မျက်နှာပြင်တရင်တွေယူလာတဲ့ဒေသခံစာပို့သမားဘွားကိုအားကြတာကနေစာပို့သမားဖြစ်လာတာပ
ါသင်တဲ့ပြင်ပြီးလူသားလို့ခေါ်တဲ့အဲ့လိုရောဘတ်ထားပြီးခဲ့တဲ့တနင်္လာနေ့ပါဝီမျိုးကပေ600ကျော်မြင့်တဲ့အကင်မူမြတိုက်စာအုံကိုလုံကျူကြီးကျူးပြီးမပါပဲလက်ပလာနဲ့တွေ့တက်ခဲ့ပါတယ်အသက်58နှစ်ရှိပြီဖြစ်တဲ့ရောဘတ်ဟာပြည်သူနိုင်ငံကနာမည်ကျော် Notre Dame ဘုရားရှိခိုးကျောင်းကြီးပြုပြင်ရေးရပ်ပုံကြီးအတွက်အခုလိုတွေ့တက်ခဲ့တာပါလက်တီဖန့်စီးပွားရေးလုပ်ငန်းရပ်ကွက်မှာတည်ရှိတဲ့အာဂန်မူမြတိုက်စာအုံဟာဖန်သားမြင့်နေပြင်နဲ့တိစောက်ထားတာဖြစ်ပြီးတော့ရောဘတ်အနေနဲ့တွေ့တက်တဲ့အစ်စ်နိုင်မှာလက်မြဲစီဖို့မြေပြူမှုပုံမှန်သုံးခဲ့ရပါတယ်ခေါမိုးပေါ်ရောက်ခံနေကြမှတိုက်နေရန်တွေကရေဆူပြီးချောနေတဲ့အတွက်အနည်းဆုံးပြင်းထန်ပေါက်ကနေတိုက်ထဲကိုဝင်ခဲ့ရပါတယ်။သူ့ကိုထောက်ပံ့သူစပွန်ဆာကယူရို5000ငွေလူတန်းခဲ့ပြီးအစိုးရအနေနဲ့ဖျားချောင်းပြုပြင်ဖို့ငွေမရှိတဲ့အတွက်အခုလိုလုပ်ခဲ့ရတာပါလို့ရောဘတ်ကပြောပါတယ်။အဲဒီနောက်မှာတော့သူ့ကိုရဲတွေကဖမ်းဆီးခေါ်သွားခဲ့ရပါ။ပြည်သူနိုင်ငံက Notre Dame ဖျားချောင်းကြီးမိလောင်သွားခဲ့ပြီးတဲ့နောက်ပြန်လည်ပြုပြင်ဖို့အတွက်ဒေါ်လာသန်း130ကျော်ရရှိဖို့ပါရီဂန်းကျုပ်ဆရာတော်ကကြိုးပမ်းနေပါတယ်ရှင
်ကိုညင်းချနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင် VOA ကနေအခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 25kHz 11.83 ညလိုင်းဒိုမီတာ 32kHz 9335 နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ 190kHz 1595တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ် VOA ကထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအခြေချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံဘူးတွဲစည်းလေးချင်းမှုတွေကိုရှေ့ဆိုင်းလိုက်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီနေ့မှပြောကြားလိုက်ပါတယ်အခုလိုလှုပ်တာဟာမြောက်ကိုရီးယားနိုင်ငံအပေါ်မှာချစ်ချီရင်းနှီးမှုကိုပြသတဲ့အနေနဲ့လှုပ်ဆောင်လိုက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့အာရှတိုက်နိုင်ငံများကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာပြောကြားလိုက်တာဖြစ်ပါတယ်ဘန်ကောက်မြို့မှာချင်းပါနေတဲ့အာရှတိုက်နိုင်ငံများကာကွယ်ဝင်ကြီးတွေရဲ့စီဝေတွင်တောင်တရုတ်ပင်လယ်ရေးကိစ္စမြန်မာနိုင်ငံကရင်ဂျာရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြတယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်ဒီစီဝေကိုတော့မြန်မာနိုင်ငံကကာကွယ်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းလည်းတက်ရောက်ခဲ့ပါတယ်အာဆီယံကာကွယ်ဝင်ကြီးတွေဟာအမေရိကန်တရုတ်နဲ့ဂျပန်တို့ကကာကွယ်ဝင်ကြီးတွေနဲ့လည်းဒီစီဝေတွင်မှာစီဝေခဲ့ကြတာဖြစ်ပါတယ်နိုင်ငံတကာမှာတော့ရင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေပေမဲ့မြန်မာအစိုးရကတော့ရင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်ခံခြင်းမရှိပါဘူးခင်ဗျာပြည်ထောင်နိုင်ငံကအင်ဂျီအဝါရောင်ဘော့ဆန္ဒပြလှုပ်ရှားမှုတစ်နှစ်ပြည့်လူလူစုဝေးမှုတွေကိုပြည်ထောင်နိုင်ငံတော်မှာပြုလုပ်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူ250ကိုလည်းတင်းတင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဘဲရစ်မြို့မှာဆန္ဒပြတဲ့သူ183ယောက်ကိုဖမ်းဆီးခဲ့ကြောင်းပြည်ထောင်အာဏာပိုင်ကပြောပါတယ်။ဘဲရစ်မြို့အရှိတောင်ဘက်မှာမင်းကဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အထူးဂရုအဆင့်အထိဖြစ်လာခဲ့တယ်လို့လည်းပြည်ထောင်ပြည်ထောင်ဝန်ကြီးကပြောပါတယ်။ဆန္ဒပြတဲ့သူတွေကဘဲရစ်မြို့ကကားတွေအများပြားကိုမီးရှို့ဖြစီးခဲ့ကြပြီးတော့ရဲတွေကိုလည်းခဲတွေပလင်းတွေနဲ့ပစ်ပေါက်ခဲ့ကြပြီးရဲတွေဘက်ကတော့ဆန္ဒပြတဲ့သူတွေကိုမျက်ရည်ဘုံတွေမိသက်ပိုက်တွေနဲ့တံပြန်နေနေခဲ့ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေဟောင်ကောင်တက္ကသိုလ်မှာဒီကနေ့မှထိတ်တိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ကြပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်မြသစင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။မနေ့ကတနင်္လာနေ့မနေ့ဖက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ32 40 48တို့ကနေနားဆင်နိုင်ကြပါတယ်။ VOA ကိုအပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးခွာလို့ပါရှင်။Thank you.
This program has come to you from the Voice of America, Washington.